ရှမ်းပြည်နယ်ဟာကမ္ဘာတစ်ဝှမ်းမှာမက်အဖက်တမင်းမူရစ်စေဝါစိတ်ကြွဈေးတွေကိုအဓိကဖြန့်ဖြူးထုတ်လုပ်နေတဲ့နေရာဖြစ်လာနေပြီးတော့စိုးကြိုးရလတ်အဖြစ်ရှမ်းတိုင်းဒေသပြည်သူတွေသာမကမြန်မာပြည်သူတွေပါအကြီးအကျယ်ခံစားနေရကြောင်းဘရက်ဆော့အခြေစိုက် ICG လို့ခေါ်တဲ့နိုင်ငံတကာပြည်ပခလေးလာရေးအဖွဲ့ရဲ့အစိုးရခံစားအသစ်မှာသတိပေးဖော်ပြထားပါတယ်။မဲခေါင်ဒေသအတွင်းတစ်နှစ်ကိုအမေရိကန်ဒေါ်လာ40ဘီလီယံဘိုးရှိတဲ့မူရစ်စေဝါရောင်းဝယ်မှုကနေပြီးတော့မြန်မာစစ်တပ်နဲ့သူ့ရဲ့မဟာမိတ်ပြည်သူစစ်လက်နက်ကိုင်အုပ်စုငယ်တွေကအကျိုးမြတ်တွေကိုရရှိနေကြောင်း ICG အစိုးရခံစားကထောက်ပြထားပါတယ်။ဒီအကြောင်းအပြည့်စုံမတ်အင်ဂျင်နိုင်ဆက်ပြောပါလိမ့်မယ်
။မြန်မာနိုင်ငံမှာနှစ်ပေါင်း80နီးပါးရှိလာနေတဲ့ပြည်တွင်းစစ်အကျိုးဆက်အဖြစ်ရှမ်းပြည်နယ်မှာမက်သဖက်တမင်းပုံဆောင်ကဲ ICE ထုတ်လုပ်မှုဟာကမ္ဘာမှာအကြီးဆုံးဗဟိုချက်တစ်ခုဖြစ်နေကြောင်း Fire and Ice ဆိုတဲ့ခေါင်းစဉ်နဲ့ရှမ်းပြည်နယ်ကပဋိပက္ခနဲ့မူရစ်စေးပြဿနာများဆိုပြီးစစ်တမ်းကောက်ယူပြုစုရေးသားထားတဲ့ ICG ရဲ့အစိုးရခန်းစာမှာတတိပေးထားတာပါ။ဒီမူရစ်စေးထုတ်လုပ်မှုတွေရှိနေတဲ့နေရာတွေဟာမြန်မာတပ်မတော်နဲ့မဟာမိတ်ဖြစ်နေတဲ့ပြည်သူစစ်တွေနဲ့လက်နက်ကိုင်အုပ်စုငယ်တွေထိမ့်ချုပ်ထားတဲ့နေမြေတွေနောက်ပြီးအစိုးရမဟုတ်တဲ့လက်နက်ကိုင်အဖွဲ့တွေကထိမ့်ချုပ်ထားတဲ့နေမြေတွေမှာဖြစ်နေတယ်လို့အစိုးရခန်းစာကထောက်ပြထားပါတယ်။မြန်မာနိုင်ငံမှာမူရစ်စေးဝါးထုတ်လုပ်ရောင်းဝယ်မှုတွေကိုနှိမ်နင်းဖို့အဓိကခက်ခဲနေတဲ့အကြောင်းရင်းတွေထဲမှာတိုင်းရင်းသားနယ်စပ်ဒေသတွေမှာအာဏာအရှိဆုံးဖြစ်လာတဲ့ပြည်သူစစ်နဲ့လက်နက်ကိုင်အုပ်စုငယ်တွေစီကနေအကျိုးမြတ်ရနေတဲ့မြန်မာတပ်မတော်ကဒီအဖွဲ့တွေဆက်ပြီးရည်တည်ရေးအတွက်အလေးပေးနေတာကြောင့်ဖြစ်တယ်လို့အစိုးရခန်းစာကဆိုပါတယ်။ရှမ်းတန်တော်စင်သတင်းမီဒီယာကိုတီထောင်သူလည်းဖြစ်အကြံပေးဗုဒ္ဓအဖွဲ့ဝင်လည်းဖြစ်တဲ့ဥခွန်ဆိုင်ကဒီချက်နဲ့ပတ်သက်လို့ရေပုံရအဖြစ်မှန်ကန်မှုရှိကြောင်းအခုလိုပြောပါတယ်။
သူအဘက်ကတော့သူကဒီဒေါ်လာနေတဲ့အဖွဲ့အစည်းတွေကသူကနှိပ်ကုပ်ဖို့ဆိုတဲ့ခါကျတော့သူကလည်းအင်အားလိုပဲအင်အားလိုတဲ့ခါကျတော့ဒီဘာလုပ်လဲနံပါတ်၁ကတော့သူ့ဘက်ကိုပါနိုင်မယ့်အင်အားစုတွေသူဆွဲသွင်းတာပေါ့ဆွဲသွင်းပြီးမှမှဒီခင်ဗျားပဲကျွန်တော်ပဲပါပဲဆိုလို့ရှိရင်ခင်ဗျားတို့ကပါဝင်ပတ်သက်လို့ရတယ်ဆိုတဲ့အခွင့်အရေးမျိုးပေးခဲ့တဲ့ခါကျတော့ဒီအစိုးရဘက်ကဝင်လာတဲ့ဟာတွေပြည်သူစစ်တွေဝင်ရှိလာတယ်ဒီနောက်ဘုရမဒီဟိုအပြည့်ရတည်ရှိလာတယ်နော်အရင်ကအပြည့်ရတည်ပေါ့နော်အဲ့ဒီအမျိုးဖြစ်လာတဲ့အခါကျတော့သူကအစိုးရကလည်းသူကလည်းပတ်သက်လာတာပေါ့အဲ့ဒီတော့အခုထွက်လာတဲ့အစီအစဉ်ကဟာရေဘူးရအဖြစ်မှန်ကန်တယ်လို့ကျွန်တော်တို့သုံးသပ်နိုင်တာပေါ့နော်ရေးကြည့်တာကတော့ဒီအခြေအနေကိုဘယ်လိုကျွန်တော်ကြော်လွားမလဲဆိုတာကိုကျွန်တော်တို့နိုင်ငံရေးကိုလိုလားတဲ့လူတိုင်းပေါ့အားလုံးဝိုင်းဝန်းမှစဉ်းစားပြန်ပူပေါင်းလုပ်ရမယ်အခြေအနေဖြစ်ပါတယ
်။အစိုးရခန်းစာရဲ့အကြံပြုချက်ထဲမှာတော့မြန်မာတပ်မတော်အနေနဲ့ဒီမူရစ်စေဝါရောင်းဝယ်မှုတွေမှာပါဝင်ပတ်သက်နေတဲ့ပြည်သူစစ်တွေလက်နက်ကိုင်အုပ်စုငယ်တွေကိုပိုးပြီးကန့်သတ်မှုတွေပြုလုပ်တင်ပြီးနောက်ပိုင်းတဖြည်းဖြည်းနဲ့ဒီအဖွဲ့တွေကိုဖြုတ်သိမ်းတဲ့အထိရည်ရွယ်လှုပ်ဆောင်တင်တယ်လို့ဆိုထားပါတယ်။ဥက္ကွန်ဆိုင်ရဲ့အမြင်ကတော့
တစ်ဖက်ကကြည့်ရင်ကျွန်တော်ဟုတ်ပါတယ်နော်ဒီဒီဘီယူသာလိုပါတယ်။နောက်တစ်ဖက်ကကြည့်ရမယ်ဆိုလို့ရှိရင်လည်းကျွန်တော်တို့ရဲ့ငင်းခံရေးဖြစ်စဉ်ပေါ့လေကြည့်ဖို့လိုပါတယ်။ငင်းခံရေးဖြစ်စဉ်ကိုကြည့်ဖို့လိုတယ်ဆိုတော့ဗာလဲဆိုတော့ငင်းခံရေးတပုတ်တူချက်တွေရအောင်ဘယ်လိုလုပ်မလဲ။ဒါကလေးငင်းချင်းတဲ့ဘုံကြီးကြီးရတယ်ဆိုလို့ရှိရင်အစိုးရကလည်းဒီတော်လန်အဖွဲ့စည်းတွေကိုသူကရန်သူလို့သဘောထားကြရမလို့တော့ဘူးရန်သူတော်လန်ရဲ့အဖွဲ့စည်းတွေကလည်းအစိုးရကိုသူကရန်သူလို့သဘောထားကြရမလို့တော့အဲ့ဒီအချိန်မှာဆိုလို့ရှိရင်ဒီပြည်သူစစ်တွေရဲ့ကန္တာကလည်းသူကညော့ကြသွားမှာဖြစ်တယ်နော်အခုဖြစ်နေတဲ့ဟာပဲဒါပေမဲ့ညော့သွားကြသွားတယ်ဆိုလို့ရှိရင်ဒီတစ်ဖက်ကသူကထိမ့်သိမ့်နေတာဖြစ်တယ်ဒါထင်းသိမ်းတဲ့နေရာမှာလည်းကျွန်တော်တို့ကဒီဟိုဖုံမျိုးရေးတို့ဒီ law enforcement အကုန်လုံးနဲ့ဝိုင်းထင်းသိမ်းရမှာပေါ့ချက်ချင်းငင်းခံရလို့တခါတည်းသူကပျောက်သွားမှာတော့မဟုတ်ဘူးပေါ့ဗျာနော်အဲ့ဒါ
ဇန်နဝါရီလ10ရက်နေ့ရက်စွဲနဲ့ထုတ်ပြန်တဲ့ ICG ရဲ့အစိုးရခန်းစာမှာအဖက်တမင်းဆေးပြားဘိန်းဖြူတွေနဲ့ ICE ရောင်းဝယ်မှုကနေအလွန်ကြီးမားတဲ့အမြတ်အစွန်ရရှိနေတာကြောင့်ရှမ်းပြည်နယ်ရဲ့နိုင်ငံရေးစီးပွားရေးကဏ္ဍမှာအသက်သွေးကြောဖြစ်လာတဲ့အဆင့်ထိရောက်ရှိနေတယ်လို့ဆိုပါတယ်အကျိုးဆက်တွေအဖြစ်ဥပဒေနဲ့ညှိစွန်းတဲ့ပြစ်မှုကျူးလွန်မှုတွေအာဂတိလိုက်စားမှုတွေပုံမှုဖြစ်ပေါ်စေတယ်လို့ဖော်ပြထားပါတယ်ဥပမာ2018ဇန်နဝါရီလကမ မြောက်ပိုင်းရှမ်းပြည်နယ်မှာပျက်စီးနေတဲ့အိမ်တဲအိမ်ကိုရဲတပ်ဖွဲ့ဝင်တွေဝင်ရောက်ရှာဖွေရမှာအဖက်တမင်းဆေးပြားတွေနဲ့ဘိန်းဖြူတန်ဖိုးပေါင်းအမေရိကန်ဒေါ်လာ54တန်ဖိုးသိမ်းဆီးရမိခဲ့တဲ့ဖြစ်ရဆိုရင်တရုတ်မြန်မာနယ်စပ်မူဆယ်လမ်းမကြီးပေါ်ကအိမ်တဲအိမ်ဖြစ်ကြောင်းနဲ့နောက်ဆက်တွဲဘသူတွေကိုဖမ်းဆီးမိတယ်လဲဘသူတွေရဲ့လက်ချက်လဲဆိုတာရဲတပ်ဖွဲ့ဘက်ကလုံဆောင်နိုင်ခြင်းမရှိဘူးလို့အစီရင်ခံစာကရေးထားပါတယ်အဲ့ဒီနေရာဟာမြန်မာစစ်တပ်နဲ့နှစ်ပေါင်း28နှစ်နီးပါးအပြစ်ခတ်ရဲဆဲထားတဲ့ပြည်သူ့စစ်လက်နက်ကိုင်ဖွဲ့ထိန်းချုပ်ထားတဲ့နေရာဖြစ်တယ်လို့ဆိုပါတယ်ဒီလောက်ပမာဏများပြားတဲ့မူရစ်ဆေးတွေဖမ်းဆီးရမိခဲ့တာကိုအရေးမယူနိုင်တဲ့ဖြစ်ရဟာမြန်မာစစ်တပ်နဲ့ပြည်သူ့စစ်လက်နက်ကိုင်ဖွဲ့တွေကြားအပေးယူရှိနေတယ်ဆိုတာကိုပြနေတယ်လို့အစီရင်ခံစာကထောက်ပြထားပါတယ်ဒါကြောင့်မူရစ်ဆေးရောင်းဝယ်မှုဟာငြိမ်းချမ်းရေးနဲ့လုံခြုံရေးကိုအန်ဒီအပြုနေတယ်လို့နှစ်ပေါင်းကြာရှည်နေတဲ့တိုင်းရင်းသားပဋိပက္ခချုပ်ငိမ့်ဖို့ကြိုးပမ်းချက်တွေကိုလည်းနှောင့်နှေးစေကြောင်းအစိုးရကစကားဆိုပါရစေ။အခုလိုမူရစ်ဆေးဝါရောင်းဝယ်ဖောက်ကားမှုတွေကိုအဓိကနှိမ်နှင်းဖို့မြန်မာအစိုးရဘက်ကအဓိကလှုပ်ဆောင်သင့်တဲ့အရာကတော့သုံးဆွဲသူတွေအသေးစားရောင်းချသူတွေကိုအရေးယူအာရုံစိုက်လှုပ်ဆောင်နေတာတွေရပ်တင်ပြီးအိမ်နီးချင်းနိုင်ငံတွေနဲ့ပူပေါင်းကမူရစ်ဆေးဝါးကုံတွယ်မှုကနေအမျက်ရနေတဲ့အဓိကကွန်ရက်တွေအုပ်စုတွေကိုမဟာဗျူဟာကြကြဖြတ်တောက်လှုပ်ဆောင်တင်တယ်လို့အစီရင်ခံစာကတိုက်တွန်းထားပါတယ်ရှင်။